မင်္ဂလာညနေခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်လာပါအခုအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ဒီမှာကတော့ဆုမျက်မော်ပါရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအလိမ်ညာတွေပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးဟောင်းကဝေဖန်လိုက်ပါတယ်ရိုဟင်ဂျာပြည်ထောင်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူတံခါးမှုတွေလုပ်ဖို့လုံခြုံရေးကောင်စီကစဉ်းစားနေပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်ဆွေနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ရခိုင်လက်နက်ကင်ဖွဲ့အေအေနဲ့မြန်မာတပ်မတော်တို့ကြားရခိုင်ပြည်နယ်ရင်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတယ်လို့ရွာတချို့ကိုမြန်မာစစ်တပ်ဘက်ကဝန်ရောက်စစ်ဆေးတာတွေရွာသားတွေကိုခွဲယူစစ်ဆေးတာတွေလည်းရှိနေတယ်ဆိုတဲ့သတင်းမှာကတော့
အော်သူတို့ဒီဟယ်လီကော်ပတာကိုလာပြီးတော့မှဘုံကျိုက်တိုက်ကြလို့ရှိတယ်ဗျ။သူကိုင်းမိုးစင်နေကြတော့ဗမာတမ်းတို့ဖေကတော့သူကိုင်းကြတော့ဘုံပေါ်များတယ်ဗျ။နောက်ဆုံးစနေဆိုင်ဟိုဒီမှာဗမာတမ်း
အေးအေးပြန်ကြရဲ့အရာရှိခိုင်းဒုက္ခပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြမှာပါ။ဒါအပြင်ငြိမ်းချမ်းစွာဆွေးဝေးခွင့်စီတန်းလဲလဲခွင့်ဆိုင်ရာဥပဒေပုံမှန်19နဲ့တရားစွဲဆိုခံရတဲ့ကချင်လူငယ်ဆန္ဒပြကောင်းဆောင်၃ဦးကိုဒီကနေ့မြကျင်းနာမြို့နယ်မှာတရားရုံးထုတ်တဲ့နောက်ဆုံးအခြေအနေကိုကြားမယ်အပြင်အခုလိုအေးချမ်းတဲ့ရသရောက်တိုင်းသိဆက်ပေးနေကြခရစ်စမတ်သေးသချင်းတစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်စုမြတ်မွန်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအလိမ်ညာတွေပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားဝေဖန်လိုက်ပါတယ်။အမေရိကန်သမ္မတနဲ့သူ့ရဲ့နောက်လိုက်တွေကတစ်ချိန်လုံးလိမ်ညာပြောနေတဲ့အတွက် FBI စုံစမ်းရေးအဖွဲ့ကြီးရဲ့ပုံရိပ်ကိုအကြီးအကျယ်ထိခိုက်စေခဲ့တယ်လို့အောက်လွှတ်တော်တရားရေးနဲ့စီကံထိန်သေးရေးကော်မတီကြားနာပွဲမှာလာရောက်ထွက်ဆိုအပြီးမှာ FBI ညွှန်ကြားရေးမှူးဟောင်းကသတင်းတောက်တွေကိုပြောကြားခဲ့တာပါ။သမ္မတက FBI အဖွဲ့ကိုသာမကတိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးကိုပါတိုက်ခိုက်ပြောနေချိန်မှာသမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးဘဝကကိုပိုင်ဆာဗာသုံးပြီးတော့အီးမေးလ်တွေပေးပို့ခဲ့တဲ့ကိစ္စကိုလွှတ်တော်အမတ်တွေအာရုံစိုက်စုံစမ်းနေတာဟာအတိတ်ပဲမရှိလှဘူးလို့လည်း Mr. Comey ကပြောပါတယ်။ Republican အမတ်တွေဟာသမ္မတနဲ့သူ့ကိုထောက်ခံသူတွေလုပ်နေတဲ့အမှားတွေကိုထောက်ပြဖို့တိတ်ကြောက်နေကြတယ်လို့လည်းသူကဆွဆွဲပါတယ်။သမ္မတရဲ့လုပ်ရက်တွေပြောဆိုချက်တွေကနိုင်ငံအတွက်အရေးကြီးတယ်ဆိုတာကို Republican အမတ်တွေတစ်ချိန်ကနားလည်သဘောပေါက်ခဲ့ကြပြီမဲ့ဒီကနေ့မှာတော့အဲ့ဒီလိုအမတ်တွေဘယ်ရောက်နေကြပြီလဲလို့လည်းသူကမေးခွန်းထုတ်ပါတယ်။အမတ်တွေအနေနဲ့ပင်စင်ယူတဲ့အထီးစိတ်စိတ်နေသွားကြမယ့်အစားနိုင်ငံရဲ့တန်ဖိုးထားမှုတွေကိုထုတ်ဖော်ပြသဖို့လိုတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားခဲ့ပါတယ်။အခုလိုသူ့ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့ Republican အမတ်တွေအနေနဲ့ Comey နဲ့သူ့ရဲ့အာဂရီလိုက်စားမှုတွေကိုထုတ်ဖော်ပြောတဲ့လို့အင်မြူရောပြန်ကြားရေးတာဝန်ခံ Sarah Sanders က Twitter ပေါ်ကနေတုံ့ပြန်ခဲ့ပါတယ်
။ရုရှားနဲ့အဆက်အသွယ်ရှိခဲ့တာတွေနဲ့ပတ်သက်လို့ American ပြည်အောင်စုစုံစမ်းစစ်ဆေး Bureau FBI ကိုလိမ့်လည်ပြောဆိုခဲ့မှုအတွက်အမျိုးသားလူကြုံရေးအကြံပေးအရာရှိဟောင်း Michael Flynn ကိုဒီကနေ့စီရင်ချက်ချမှတ်ဖို့ရှိပါတယ်။ထောင်ထဲအပြစ်ပေးတဲ့မတင်တရားသူကြီး Emmett Sullivan အပေါ်မူတည်နေပေမဲ့လည်းအစိုးရရှိနေတွေနဲ့အပြေအဝပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်ထောင်ထဲအပြစ်မပေးဘူး။ရုရှားရေးစုံစမ်းစစ်ဆေးနေတဲ့ Robert Mueller ကတိုက်တွန်းထားပါတယ်။ဒုစုံစမ်းစစ်ဆေးမှုမူလဟာ2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းသမ္မတဒေါ်နယ်ထရမ့်ရဲ့စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားဆွေးနွေးပတ်သက်မှုရှိမရှိစုံစမ်းဖော်ထုတ်နေတာပါအမေရိကန်ကြီးတဲ့ပိုချိုကြီးဟောင်းလင်းဖြစ်ကာကွယ်ရေးဌာနထောက်လိုင်းရေးအေဂျင်စီအကြီးအကဲဖြစ်နေလေတာဝန်ယူခဲ့ဘူးသူဖလင်ကတော့သမ္မတထရမ့်ရဲ့အမျိုးသားလူညွေရေးအကြံပေးဖြစ်တာဝန်ယူခဲ့ပြီးတလလောက်အကြာမှာပဲသမ္မတရွေးကောက်ပွဲနဲ့ကျန်းသစ်စာချင်းစုပွဲကြားကာလအချိန်မှာအမေရိကန်ဆိုင်ရာရုရှားသမ္မတကြီးအဖြစ်တာဝန်ယူထားတဲ့ဆာဂေးကစ်လီယက်နဲ့တွေ့ဆုံခဲ့တာကိုအစိုးရတာဝန်ရှိသူတွေကလိမ်လည်ပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ရကနေရာထူးကနေနှုတ်ထွက်ခဲ့ရပါတယ်ရုရှားသမ္မတကြီးနဲ့တွေ့ဆုံစကားပြောခဲ့တာကိုလိမ်လည်ခဲ့ကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာတော့ဖလင်ဟာအထူးစုံစမ်းစစ်ဆေးမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့တာပါသမ္မတထရမ့်ရဲ့အတွင်းလူဟောင်းတွေကစုံစမ်းစစ်ဆေးမှုမူလရဲ့စုံစမ်းစစ်ဆေးမှုတွေမှာအပြစ်ရှိကြောင်းဝန်ခံခဲ့သူ၅ဦးအနက်ဖလင်ဟာပထမဆုံးလည်းဖြစ်ပါတယ်ခင်ဗျာ
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်မှုဟာအရင်သိထားတာထက်အများကြီးပိုပြီးကြီးမားကျယ်ပြန့်တယ်လို့အဖွဲ့တစ်ခုကလေ့လာပြုစုတဲ့အစီရင်ခံစာတွေကနေမေးမောင်းထိုးပြခဲ့ပါတယ်။ရုရှားကလိုလားတဲ့သမ္မတလောင်းအနိုင်ရအောင်လို့အ धिक လူမှုကွန်ရက်အားလုံးကိုအတုံးချပြီးတော့အချက်အလက်မှားတွေမဲဆန္ဒရှင်တွေစီရောက်အောင်လုပ်ခဲ့တဲ့ဆိုတဲ့အစီရင်ခံစာပါဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ရုရှားသမ္မတရုံးပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့တုံ့ပြန်ပါတယ်။ရွေးကောက်ပွဲမှာ Republican Party နဲ့ Donald Trump အနိုင်ရအောင်လို့ကြိုးစားခဲ့တဲ့ ဆိုတာရှင်းရှင်းတွေ့ရတယ်လို့အစိုးရခန်းစာပြုစုတဲ့ Oxford တက္ကသိုလ်ရဲ့ Computer သုံးဝါဒဖြန့်မှုလေ့လာရေးဆိုင်ရာဌာနနဲ့ Graphical ဆိုတဲ့ Internet ကွန်ရက်ဆိုင်ရာသုံးသပ်ရေးအဖွဲ့တို့ကပြောကြားခဲ့ပါတယ်။အစိုးရခန်းစာနှစ်ခုရဲ့တွေ့ရှိချက်ဟာ American ထောက်လိုင်းရဲ့အဖွဲ့တွေကစုံစမ်းပြီးတော့2019ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့အစိုးရခန်းစာပါကောက်ချက်တွေနဲ့တူနေပါတယ်။ Russia ကဒီ Internet Research Agency IRA ဆိုတဲ့အဖွဲ့က2009ခုနှစ်ထဲကစလို့လူမှုကွန်ရက်တွေကိုအသုံးချပြီးတော့ရုရှားနိုင်ငံတွေကဒေသန္တရရွေးကောက်ပွဲရလဒ်တွေမှာလွှမ်းမိုးအောင်လုပ်ခဲ့ကြတာကနေအမေရိကန်ပြည်ထောင်စုမှာ2013ရွေးကောက်ပွဲကို Twitter လူမှုကွန်ရက်အသုံးချပြီးဝင်နှောက်ယှက်ဖို့လုပ်လာတယ်လို့ဒီအမေရိကန်အထက်လွှတ်တော်အတွက်လေ့လာပြုစုခဲ့တဲ့အစိုးရခန်းစာတွေကဖော်ပြပါတယ်။အဲဒီနောက်ပိုင်းမှာတော့ YouTube, Facebook နဲ့ Instagram လူမှုကွန်ရက်တွေကိုအသုံးချပြီးတော့မဲဆန္ဒရှင်တွေစိတ်ပြောင်းအောင်အချက်အလက်အမှားတွေဖြန့်ဖြူးခဲ့တယ်လို့ပြောပါတယ်ရှင်။
မွတ်စလင်ဘာသာရေးကောင်းဆောင်ဖက်တူလာဂူလန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုရကတူရကီကိုပြန်ပို့ဖို့စဉ်းစားနေရဆိုတဲ့ဆွဆဲချက်ဟာမမှန်ဘူးလို့အင်မီရောကညင်းဆိုရတဲ့ဂူလန်အပါဝင်လူတချို့ကိုတူရကီကိုပြန်ပြီးတော့ပို့ဖို့လုပ်နေတယ်လို့ထရမ့်ကတူရကီသမ္မတရီချစ်ပ်တေအာဒူဝန်ကိုပြောကြားခဲ့ကြောင်းတူရကီနိုင်ငံသားရေးဝန်ကြီးမာဗလကာဗူဆိုဂလူက CNBC ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းအတွင်ပြောကြားထားတာပါပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့ဂူလန်ဟာ2016ခုနှစ်ကတူရကီမှာဖြစ်ပွားခဲ့တဲ့ဆက်အနာသိမ်းမှုကိုကြိုးကင်ခဲ့တယ်လို့တူရကီကဆွဆဲထားတာပါဂူလန်ကတော့ဒီဆွဆဲချက်ကိုညှင်းဆို့ထားတယ်လို့အမေရိကန်ကလည်းတူရကီရဲ့ဒီဆွဆဲချက်မှာခိုင်မာတဲ့အထောက်အထားကိုမတွေ့ရဘူးလို့ပြောဆိုထားပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683ညလိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားဘဲပြန်လည်လက်ခံဖို့နဲ့လူခွင့်ရေးချိုးဖောက်ထားသူတွေကိုအရေးယူနိုင်ဖို့ရည်ရွယ်တဲ့ဆုံးဖြတ်ချက်မှုကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဆုံးဖြတ်နိုင်ဖို့ကြိုးစားနေပါတယ်။ရိုဟင်ဂျာတွေကိုအချိန်စရာတိတိကျကျသတ်မှတ်ပြီးတော့ပြန်လည်လက်ခံဖို့ရည်ရွယ်ပြီးဗြိတိန်နိုင်ငံကဆုံးဖြတ်ချက်မှုကြမ်းကိုရေးဆွဲတင်ပြထားတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူတက်ခမှုတွေလုပ်ဖို့စဉ်းစားမယ်ဆိုတဲ့သတိပေးချက်ပါတယ်လို့အမည်မဖော်လိုတဲ့တန်တမန်တယောက်ရဲ့အပြောကို Writers သတင်းမှရေးပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ပြီးခဲ့တဲ့လကတည်းကလုံခြုံရေးကောင်စီဝင်15နိုင်ငံကြားမှစတင်ဆွေးနွေးနေတာပါ။ခဏဦးဆွေးနွေးမှုတွေမှာတရုတ်နဲ့ရုရှားပါဝင်ခဲ့ပေမဲ့နောက်ပိုင်းဆွေးနွေးမှုတွေမှာတော့ဆက်မပါတော့ဘူးလို့အဲ့တန်တမန်ကပြောပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းဟာအတုံးမဝင်ဘူး၊မသင့်တော်ဘူး၊အချိန်မတန်ဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားတပ်အမတ်ကြီး Vasily နမ်ဘန်ဇီယာက Writers သတင်းကိုပြောပါတယ်အခုလိုတရုတ်နဲ့ရုရှားကဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ဆွေးနွေးမှုတွေမှာမပါဝင်တော့ပေမဲ့မြန်မာအစိုးရကဒီရိုဟင်ဂျာပြဿနာကိုထိထိရောက်ရောက်ကင်တွယ်လာအောင်လို့လုံခြုံရေးကောင်စီကအရေးယူဖို့စဉ်းစားနေတာပါဒီဆုံးဖြတ်ချက်မူကြမ်းကိုဘယ်တော့မဲခွဲမယ်ဆိုတာလည်းအတိအကျမသိရသေးပါဘူးအမြဲတမ်းအဖွဲ့ဝင်တရုတ်ရုရှားအမေရိကန်ဗြိတိန်နဲ့ပြင်သစ်နိုင်ငံတို့ကဗီတိုသုံးပယ်ချတာမဟုတ်ဘဲထောက်ခံမဲ့ကိုးမဲ့ရမှာအတိပြုနိုင်မှာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံအတွက်ပြင်ဆင်ဆောင်ရွက်မှုတွေလုပ်နေတယ်လို့အခိုင်အမာပြောကြားထားပါတယ
်။ရိုဟင်ဂျာလူနည်းစုတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အနေနဲ့ဥပိ္ပခာပြုတယ်ဆိုတဲ့အကြောင်းပြချက်နဲ့ကိုရီးယားလူခွင့်အဖွဲ့ကြီးတစ်ဖွဲ့ကသူတို့ပေးအပ်ထားတဲ့စုကိုပြန်ရုပ်သိမ်းမှာဖြစ်တယ်လို့ကြေညာခဲ့ပါတယ်။နေအကျေကျုပ်ကြခံနေရစဉ်2004ခုနှစ်ကဂွန်ဂျူးလူခွင့်စုကိုဒေါ်ဆန်းစုကြည်ရရှိခဲ့တာပါ။လူခွင့်အတွက်ကာကွယ်ရည်တည်ပေးခဲ့တာကြောင့်စုပေးခဲ့တာဖြစ်ပေမဲ့လည်းရိုဟင်ဂျာတွေနေဆက်ဖြတ်ကျော်ထွက်ပြေးခဲ့ရတဲ့ကိစ္စရပ်တွေမှာဒေါ်ဆန်းစုကြည်အနေနဲ့လစ်လျူရှုခဲ့တာကြောင့်စုပြန်ရုပ်သိမ်းမှာဖြစ်ကြောင်းကိုရီးယားလူခွင့်အဖွဲ့ May 18 Memorial Foundation ပြောခွင့်ရချိုဂျင်ထဲကပြောပါရယ်နင်းလာနေတော့ကဖောင်ဒေးရှင်းအမှုဆောင်အရာရှိအဖွဲ့ကအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းသူကဆိုပါရယ်ငင်းချင်းနိုဘယ်ဆုရှင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အာနာရလာပြီးတဲ့နောက်နိုင်ငံတော်အတိုင်းအမြံအနေနဲ့ဒေါ်ဆန်းစုကြည်ဟာအစိုးရအဖွဲ့မှဦးဆောင်ပါဝင်ခဲ့တာပါစစ်တပ်ရဲ့နေမီရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းချောင်သွားပြီးတဲ့နောက်ပိုင်းမှာဒေါ်ဆန်းစုကြည်အနေနဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြက်ပြက်သားသားယက်တီပြောဆိုတာမျိုးမလုပ်ခဲ့တာကြောင့်နိုင်ငံတကာကဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ကြပြီးတော့အခုလိုဂွန်ဂျူးလူခွင့်ရေးစုအပါအဝင်နိုင်ငံတကာကသူ့ကိုပေးအပ်ထားတဲ့စုတွေကိုပြန်လည်ရုပ်သိမ်းခံနေရတာဖြစ်ပါတယ်
ဂျပန်နိုင်ငံကလာမယ့်9နှစ်အတွင်းမှာစီးရဲစွမ်းရည်ကိုမြင့်တင်မဲ့အသေးစိတ်အစီအစဉ်တွေကိုထုတ်ပြန်လိုက်ပါတယ်။အမေရိကန်လို့တိုက်လေရင်ဒါဇင်နဲ့ချီဝဲယူမဲ့အပြင်ရဟတ်ယာဉ်တွေကိုအဆင့်မြင့်ရေးပါဝင်တဲ့အစီအစဉ်ကိုဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ကက်ဘိနက်အဖွဲ့ကဒီကနေ့အတည်ပြုလိုက်တာပါ။နိုင်ငံလုံခြုံရေးအခြေအနေတွေကြောင့်ထိရောက်တဲ့ကာကွယ်ရေးစွမ်းရည်တိစောက်ဖို့လိုအပ်တယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှီဟီဒါဆူဂါကပြောပါတယ်။9နှစ်စာကာကွယ်ရေးအစီအစဉ်တွေအတွက်ဒေါ်လာ242ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးနောက်ပိုင်းဂျပန်နိုင်ငံရဲ့စစ်တပ်ကိုကိုယ်နိုင်ငံကိုကာကွယ်နိုင်တဲ့အနေအထားသာရှိရမယ်ဆိုတဲ့ဥပဒေကိုပြင်ဆင်နိုင်ဖို့ဝန်ကြီးချုပ်အဘေးရဲ့ယူရချက်အတိုင်းအခုလိုကာကွယ်ရေးအသုံးစရိတ်နဲ့စွမ်းရည်ကိုမြှင့်ဖို့ဆောင်ရွက်လာတာဖြစ်ပါတယ်။
တရုတ်နိုင်ငံရဲ့စီးပွားရေးအရှိန်အဟုန်နဲ့တိုးတက်လာနေတာနဲ့အမျှတကယ်ပါလုံးကဆွေးနွေးနေတယ်လို့တရုတ်ကလွှမ်းမိုးရေးဝါဒကိုလက်ကင်ထားမှာမဟုတ်ဘူးလို့သမ္မတရှီဂျင်ပင်ကပြောပါရယ်ဈေးကွက်စီးပွားရေးပြုပြင်ပြောင်းလဲမှု240ပြည့်အထိမ်းအမှတ်အခမ်းအနားမိန့်ခွန်းမှာသမ္မတရှီကဘက်ပေါင်းစုံကုန်သည်စနစ်ကိုကျဉ်းသုံးတော့မှဖြစ်တဲ့အကြောင်းအခိုင်အမာပြောဆိုသွားခဲ့တာပါတရုတ်နိုင်ငံရဲ့ကိုယ်ပိုင်ခွင့်ရေးတွေနဲ့စိတ်ဝင်စားမှုတွေကိုစုကင်ထားမှာဖြစ်ပြီးတော့သူတစ်ပါးခွင့်ရေးကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်တယ်လို့ဘူဂျာဆိုမိုးရေးမူဝါဒကိုကျဉ်းသုံးမှာမဟုတ်ဘူးလို့လည်းသမ္မတရှီကပြောပါရယ်ဒါပေမဲ့တရုတ်နိုင်ငံအနေနဲ့အမေရိကနဲ့စီးပွားဆက်ဆံရေးဆွေးနွေးပြီးကုန်သည်တက်မှနေမှုတွေကိုဘလို့တုံ့ပြန်သွားမလဲဆိုတဲ့မူဝါဒသစ်တင်နဲ့ပတ်သက်ပြီးတော့ထုတ်ပေါ်ပြောဆိုသွားတာမျိုးတော့မရှိပါဘူ
းအင်္ဂလန်ကကမ္ဘာကျော်ဘောလုံးအသင်းတစ်ခုဖြစ်တဲ့ Manchester United Club အသင်းနီးပြဂျိုဇေမော်ရီညိုကိုယာရုကနေဖယ်ရှားလိုက်ပါရယ်အခုအင်္ဂလိပ် Premier League ဘောလုံးရာသီမှာ Manchester United အသင်းအတော်လေးအခြေအနေမကောင်းဖြစ်နေချိန်မှာ Manager Mourinho ကိုချက်ချင်းထုတ်လိုက်ပြီးဆိုတာကို Manchester United ကဒီကနေ့ကြေညာချက်ထုတ်ပြန်အတည်ပြုပါရယ် Mourinho နေရာမှာဘယ်သူနဲ့လူစားထိုးမလဲဆိုတာမကြေညာသေးခင် Man U အသင်းရဲ့ဒီအလဲတိုက်စစ်မှုဟောင်း Michael Carrick ကယာယီနီးပြတာဝန်ယူမှာဖြစ်ပါရယ်အရင်တော့က Premier League ဇာတ်မှာထိတ်တန့်နေရာယူခဲ့တဲ့ Man U အသင်းကလောလောဆယ်နံပါတ်6နေရာမှာရောက်နေပြီးတော့အသင်းရဲ့ကစားပုံတွေနဲ့ပတ်သက်လို့နီးပြ Mourinho တော်တော်လေးဝေဖန်ခံခဲ့ရပါတယ် Man U ရဲ့နီးပြတာဝန်ယူထားစဉ်မှာသူ့ရဲ့ဆောင်ရွက်ခဲ့မှုတွေအတွက်ကလပ်ကကျေးဇူးတင်တယ်လို့ကြေညာချက်မှာဖော်ပြပါရယ်ရှင
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမဆူမြမွန်နဲ့ကိုအောင်လို့ကကြေညာပေးခဲ့တာပါရှင် VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်အရင်ဆုံးရခိုင်ပြည်နယ်ရင်းမှာတိုက်ပွဲနေဖြစ်နေတဲ့တင်ဖက်ဆက်ရအောင်ပါရခိုင်လက်နက်ကင်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့အကြားရခိုင်ပြည်နယ်ရင်းတိုက်ပွဲတွေပြင်းထန်ဆက်ဖြစ်နေတယ်လို့မြို့နယ်တချို့မှာတပ်မတော်ကလူဦးရေနဲ့ခီးသွွာလာမှုစစ်ဆေးတာတွေလည်းရှိနေပါတယ်ဒီကနေ့ပုံနာကျွန်းမှာဖြစ်တဲ့တိုက်ပွဲမှာဆိုရင်တပ်မတော်ဖက်ကလေကြောင်းအကူတုံးပြီးတော့အကိုအပြင်းထန်တိုက်ခတ်ခဲ့တယ်လို့ AA အဖွဲ့ကပြောပါတယ်ဒီအကြောင်း VOA ထိုင်းချေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်းမြို့နယ်တချို့မှာရခိုင်လက်နက်ကင်ဖွဲ့ AA နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေသလိုတပ်မတော်ဘက်ကလူဦးရေစီးရင်စီစစ်တာတွေခရီးသွားလာရေးမှာစစ်ဆေးတာတွေပိုလှုပ်လာနေတာပါပုံနှချုံးမြို့နယ်မှာဒီကနေ့အင်္ဂါနေ့နှစ်ဖက်တိုက်ပွဲဆက်ဖြစ်နေပြီးတပ်မတော်ကလေကြောင်းအကူသုံးတိုက်ခိုက်ခဲ့တဲ့အထိပြင်းထန်တယ်လို့ AA ပြန်ကြားရေးရာရှိခိုင်တုခကပြောပါရယ်ဒီ
နေ့တိုက်ပွဲဖြစ်နေတဲ့ဥစ္စာတွေဒီပုံနှချုံးမြို့နယ်ကြီးကဒီပညာဝါဆိုတဲ့ရွာရဲ့အနောက်မြောက်ဘက်မှာဖြစ်နေတာဗျာအဲရိုးချောင်းနဲ့တိုးချောင်းချောင်းရဲ့ဓာတ်မှာရှိတယ်ဒီနေ့မနေ့စင်နာခွေးကစပြီးတော့ဒိတ်ကြီးကဒီလိုလေးပြင်းပြထန်ထန်ဖြစ်နေတယ်ဗျဟိုသူတို့ဒီဟယ်လီကော်ပတာမရှိနဲ့လာပြီးတော့မှဘုံကျေတိုက်ခိုက်တာလည်းရှိတယ်ဗျချီခိုင်မှုစင်နေကြတော့ဗမာတမ်တို့ခွေးကတော့ချီခိုင်ကြဆုံးမှုပုံများတယ်ဗျနောက်ဆုံးစင်နေကြတော့ဟိုဒီမှာဗမာတမ်တို့ခွေးကလည်းအဲ့ဒီဒေသတွေကိုသူတို့အင်အားအလုံးစုံနဲ့နေပြီးတော့မှတိုးချစ်နေတယ်နောက်ယာဇာတွေကိုလည်းသူတို့အကုန်လုံးဆိုင်ဆောင်ထားတဲ့တပိုးရှိတယ်ဗျအဲဒီမှာတော့ဆွဲမရှိဘူးအဲ့လိုဆိုတယ
်ချီခိုင်ကြဆုံးတာနဲ့ပတ်သက်ပြီးတိချတီပြုတ်နိုင်တဲ့အခြေအနေတော့မရှိပါဘူး။နိုဝင်ဘာလကွန်ပိုင်းကစပြီးဒီကနေ့ထိရခိုင်ပြည်နယ်ဘူတီတောင်ရသိတောင်ပုံနှုံးမြို့နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲရွေအတွက်40ထက်မနည်းရှိသွားပါပြီ။ရခိုင်တပ်မတော် AA ကရခိုင်ပြည်နယ်တွင်စိတ်ဝင်လာနိုင်ခြေရှိတဲ့အခြေအနေကြောင့်တပ်မတော်ဘက်ကလုံခြုံရေးစစ်ဆေးမှုတွေတိုးပြီးလှုပ်ဆောင်လာနေတာပါ။ရခိုင်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ဘူတီတောင်မြို့နယ်ဘက်မှာတပ်မတော်ကစစ်ဆေးတာတွေလုပ်နေတယ်လို့ဘူတီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါရယ်
ဆိုင်ချင်းမျိုးတွေကတော့ကျွန်တော်တို့ဒီဘူဒီတော်မျိုးနဲ့10တောင်ကြီးရောအစု10တောင်ချစ်ချတောင်ဥယင်တော်ဆိုတဲ့ရော်တွေကိုကျွန်တော်တို့၄မျိုး၄ချားချားစခန်းကနေပြီးတော့ခေါ်ယူဆိုင်ချင်းမျိုးတွေနေတဲ့ရေလို့ရှိပါတယ်ခင်ဗျ။မနေ့ကဆိုလို့ရှိရင်ကြီးရော်တွေကလူတွေကည9နာရီထိုးလို့တမပြန်လျောက်ကြည့်ဘူးကျွန်တော်စီကိုဖုန်းဆက်ပြီးတော့သူတို့အကြောင်းကြားပါတယ်။ကျွန်တော်ကလေဒီတပ်ဆိုင်တဲ့၄ချားချားစခန်းမျိုးကိုပြောရပေါ့နော်။ဘာလို့ဒီလိုအချင်းကြကြကြီးထားတာလဲ။သူတို့ကတော့ဆိုင်ချင်းပြည်ကိုပြတ်တယ်လို့ပြောလာတယ်။ဒါနဲ့သူတို့လက်တဲ့အချင်းကမတင်နေတဲ့ဒေသမှာဟိုလက်ရှိလာပြီးပြန်လှည့်လို့ဆိုတော့သူတို့ရဲ့ရုံချမှုအတွက်အ င်ကြီးရှိတယ
်ဘူရီရောင်မြို့နယ်ကြေးရွာတချို့ကိုစစ်ဆေးရတဲ့အကြောင်းရင်းကိုလည်းဦးအောင်တောင်ရွှေကအခုလိုဆက်ပြောပါတယ
်အဲ့ဒီဘက်မှာဟိုဘုံပေါက်သွားတာအဲ့တခုရှိတယ်လေဆိုတော့နောက်တစ်ခါသူတို့ကိုဒီတပုံးလေးကိုလက်ခါတွေထောက်ပြန်လေအဲ့လိုမျိုးမေးတယ်လို့ပြောတယ်သူတို့ကဒီလိုထောက်ပြန်လေပြည်နေတယ်ဆိုတာကထုတ်ချင်းမဟုတ်ချင်းကတပိုင်းထားဒါကိုစီတက်ခုဟာတော့ပါလို့ရှိတယ်ဒါနဲ့စီတက်တဲ့ခါမှာစနေတကျစီတက်ခုလိုတယ်ဒီလိုဖိအပ်ပြီးမှလုံးလို့ရှိရင်ဒီတွေကတောင်းလဲမှုတွေဖြစ်နေတယ
်အစိုးရတမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ဘူတီတောင်နဲ့ရတိတ်တောင်သွားကလန်းမှာဒီဇင်ဘာ6ရက်နေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ2ယောက်သေဆုံးသွားပါတယ်ရန်ကုန်စစ်သွေးလမ်းပေါ်ကစစ်သွေးကြောက်တော်မြောက်ဦးလမ်းပိုင်းမှာခရီးသည်တင်ကားတွေကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးနေတာပုံများလာတယ်လို့သင်္ကဟကန်းလက်ရဂိထအဖွဲ့ဥက္ကဋ္ဌကိုအန္တာကြီးကပြောပါတယ်
အဲစပွဲရဲ့ကြောင့်ဒီရန်ကုန်စစ်သွေးကားလမ်းမကြီးပေါ်မှာအစ်စ်စ်တွေများလာတော့ဟုတ်ပါတယ်အရင်ကစားလို့ရှိရင်တော့အခုစစ်ဆေးမကပိုရလို့ပဲပြောရပါမယ်ခင်ဗျာဒီတော့ရဲ့အခက်အခဲဆိုလို့ရှိရင်တော့လမ်းကျောတစ်ခုလုံးမှာဒီရောက်မဲ့အချိန်ကနည်းနည်းနောက်ကျတော့တယ်လို့ပဲပြောရမှာပေါ့လေနော်ခေါင်းမှာစစ်လိုက်ဒီနားစစ်လိုက်ကြားတစ်ခုဖိတ်တစ်ခုအလိုစားပြီးတော့စစ်နေဆိုရင်ခီးသွားတယ်တပါနှောင့်နေနေတာတော့အမှန်ပါပဲ
ပြီးခဲ့တဲ့သတင်းကွန်ရက်နေ့ကရတိတ်တောင်မြို့နယ်ကြောက်တန်းသီးဆွဲကြေးရွာနီးမှာတပ်မတော်ပိုင်းကားတစ်စီးတိုက်ခိုက်ခံရပြီးတပ်မတော်သား3ဦးသေဆုံးပြီးတော့10ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။လက်ရှိသီးဆွဲကြေးရွာအုပ်ချုပ်ရေးမှုကိုသက်ဆိုင်ရာရဲစခန်းကနေစစ်ဆေးနေစေလို့ကြောက်တန်းကြေးရွာသားတို့ကပြောပါတယ်
ကြည့်ရအောင်ဆိုရင်ဘုရားခေါ်စီတယ်လို့ကြားရတယ်။ဒီစစ်တဲ့ကိစ္စတွေလေဒီလိုရောချင်းမှကြည့်နေတာ
။တရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဘုံလူကျုံမြို့နယ်ကစစ်ဆောင်တရာကျော်၊ဘူရီတောင်မြို့နယ်ဆိုင်တင်စေးရွာကိုမနေ့ကသိန်းချောင်ရောက်ရှိနေတယ်လို့ဘူရီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လှုပ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါရယ
်။စစ်ဆောင်တွေကတော့ကျွန်တော်တို့ဒီဘုံလူကျုံမြို့နယ်အခအတင်းပုံတဲ့ကြည့်အောင်စုကဖြစ်ပါရယ်။လင်းကျောင်းခုတ်ကြည့်ရော်ရယ်နောက်ပြီးတော့ဒီအဝကြည့်ရော်ရယ်ဆိုပြီးတော့ကျော်ကျော်ကပေါ့နော်။လူတွေကတော့တရက်နှစ်လောက်ရှိတယ်။ဒီကျွန်တော်ဘူဒီရောင်မြို့နယ်လင်းချောင်းကြည့်ရော်အုပ်စုစိုင်းတင်ဆေးရော်ဆိုတဲ့နေရာမှာရောက်နေပါတယ်ခင်ဗျ။ဘုံတော်ကဖြစ်တော့တဲ့တပည့်ဟာဒီလိုနဲ့လင်းစစ်တဲ့နေရာမှာဖြစ်တယ်လို့ပြောပါရယ်။ဒီလိုကြောက်ပြီးတော့ဆော်လာကြတာဖြစ်တယ်
။ပုံလူကျုံမြို့နယ်ထက်တင်မုံတန်းကြေးရွာမှာလဲစစ်ဆောင်300ကျော်ရောက်ရှိနေပြီးစန္ဒရိတ်ခါနဲ့ဆောင်ဝတ်ထည်တွေလိုအပ်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ7925တို့ကနေညနေ9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဖန်စီခံကချင်လူငယ်3ဦးဒီကနေ့ရုံထုတ်တဲ့တင်ပြဆက်ရအောင်ပါ။ငင်းချန်းစွာစုဝေးခွင့်စီတန်လှဲ့လေခွင့်ဆိုင်ရာဥပဒေပုံမှ16နဲ့တရားစွဲဆိုခံထားရတဲ့ကချင်လူငယ်ဆန္ဒပြကောင်ဆောင်3ဦးကိုဒီကနေ့မြစ်ကြီးနားမြို့နယ်တရားရုံးကငွေတန်းချမှတ်လိုက်ပါတယ်။ဆန္ဒပြသူ3ဦးထက်က2ဦးကိုတန်ငွေ3000နောက်2ဦးကိုတော့တန်ငွေ3000စီချမှတ်လိုက်တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကရန်ကုန်မြို့ကနေတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့မတ်ဆူဆိုင်ထွေကိုဘရာမိုင်နဲ့ကိုဆိုင်ခွန်အောင်တို့3ယောက်ဟာတိုက်ပွဲအတွင်းပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ဂျိုးပန်းခဲ့သူတွေကိုဒီလ9ရက်နေ့ကထောင်ထံချမှတ်တဲ့အပေါ်မကျေနပ်တဲ့အတွက်စန့်ကျင်ဆန္ဒပြခဲ့တာကြောင့်ငင်းစုစီပုံမှန်19နဲ့တရားစွဲဆိုခံရတာဖြစ်ပါတယ်။သူတို့ကိုမြကြီးနားမြို့နယ်တရားရုံးကငွေဒဏ်ချမှတ်လိုက်ကြောင်းကိုတရားရုံးကိုတွားရောက်ခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတရားရုံးချုပ်ရှေ့နေဒေါ်ဒွဲဘူးကအခုလိုပြောပါတယ်။
သူတို့ကနင်းစု19နဲ့ပေါ့နော်19နဲ့ဆွဲထားတာအဲ့ဒေါ်နာဘူးကိုကြားတဲ့နေ့ကခုပြည့်ချက်တောင်းပဲဆန္ဒပြတယ်ဆိုမှပေါ့နော်အဲ့တော့ဟိုစစ်ဆန်ဆွဲရတော့အရင်ကလည်းထောက်တံတွေထောက်ဘူးတဲ့ခါကျသူ့ဟာတံတွေတသိန်းပေါ့ငွေတံတသိန်းနောက်စက်ကုံအောင်တဲ့ပရိုဂရမ်တွေကတော့3000ပေါ့အယောက်3000ပေါ့သူတို့ကတော့ခမဦးဆုံးစီးလို့နာဆိုတော့ဟုတ်ကဲ့အဲ့ဒါနဲ့ပြီးသွားတာအမြင့်နဲ့တရားရုံးမှာပဲ
ဒံငွေတသိန်းမပေးဆောင်ရင်ထောင်တန်း3လကြာခံဖို့နဲ့ဒံငွေ3000မပေးဆောင်ရင်ထောင်တန်း15ရက်ကြာခံဖို့တရားရုံးကချမှတ်ခဲ့တာလည်းဖြစ်ပါတယ်။သူတို့3ယောက်ဟာကချင်ပြည်နယ်တိုက်ပွဲတွေအတွင်ပိတ်မိခဲ့တဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့တဲ့ဒေါ်နန်ဘူး၊ကိုစော်ချက်၊ကိုလွမ်းဆောင်တို့ကိုဒီလ9ရက်နေ့ကအသေးဖြတ်မှုပုံမှန်900နဲ့ထောင်တန်း6လဒံငွေ5သိန်းစီပေးဆောင်ဖို့ချမှတ်ခဲ့တဲ့အပေါ်တရားမြတ်တမှုမရှိဘူးလို့ယူဆခဲ့တာကြောင့်အဲ့ဒီနေ့ကမြကြီးနားမြို့နယ်တရားရုံးကနေမနှောခွင်းအထိလမ်းလျှောက်ဆန္ဒပြခဲ့ကြတာပါ။ဒံငွေပေးဆောင်ပြီးတဲ့နောက်မှာလဲဒေါ်နန်ပူတို့၃ယောက်လွတ်မြောက်ရေးနဲ့မျှတတဲ့တရားစီရင်မှုဖြစ်ပေါ်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မတ်ဆွဆိုင်ထွေကပြောပါတယ်။
ခ
ုကျမတို့ရဲ့ဒီခေါင်းဆောင်တူနဲ့ပတ်သက်ပြီးတော့တကယ်တရားမျှတတဲ့စီရင်ချက်မျိုးပြန်ပြီးဖြစ်လာဖို့အတွက်အများဆုံးလွတ်မြောက်လာဖို့အတွက်ကိုဒါအမတူညီရလှူရှာမှုအနေနဲ့ပေါ့နော်အများကြီးဆက်လုပ်သွားဖို့ရှိပါတယ်ရှင့်ဒီကတော့ကျမတို့ရဲ့ကောင်းဆောင်တော့ကိုထောင်ချတယ်ဆိုတာထက်ပေါ့နော်တစ်ဖက်မှာကျမတို့လူငယ်တွေအတိအကျထောက်ပြချင်တာကကျမတို့နိုင်ငံရဲ့တရားစီရင်ရေးစနစ်တွေကစစ်ဆေးတဲ့ရန်လက်အတိုင်းသုံးပြချက်ချတာမျိုးမဟုတ်ဘဲနဲ့ပေါ့နော်တရားစီရင်ရေးရဲ့အထက်မှာအများကြီးရှိနေသေးရဲ့ဆိုတဲ့အခါမှာလွတ်လပ်ပြီးမှတရားမျှတဲ့စနစ်ဖြစ်လာဖို့အတွက်လူငယ်တွေအနေနဲ့ကတော့အင်တိုင်းအတိုင်းနဲ့ဆက်လက်ပြီးတော့အများကြီးလှုပ်ဆောင်သွားမှာပါ
ဒေါနန်ပူတို့၃ယောက်ကိုထောင်ထံချမှတ်လိုက်တာကြောင့်ဒီလ၁၇ရက်နေ့ကမြကြီးနားမြို့မှာလူ9000လောက်ပါဝင်ဆန္ဒပြပြီးသူတို့လွတ်မြောက်ရေးအတွက်တောင်းဆိုခဲ့တယ်လို့နိုင်ငံတကာရောက်ကချင်မျိုးသားတွေကလည်းသူတို့ပြန်လည်လွတ်မြောက်ရေးအတွက်နိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံစီကိုတောင်းဆိုစာပေးပို့ထားပါတယ်ဒီလိုထောင်ထံချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအတော်များများနဲ့ EU ဥရောပတံပကတို့ကစိုးရိမ်မကင်းဖြစ်မိကြောင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီဖော်ဆောင်မှုကိုထိခိုက်စေကြောင်းသဘောထားကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ
်ဟောရရှိမြတ်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကျန်းဖတ်တိုက်ခိုက်မှုတွေနောက်ပိုင်းရင်းညာမွတ်စလင်အပေါ်စစ်တပ်ကကျူးလွန်မှုတွေကိုဂျင်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကသတ်မှတ်ကြေညာခဲ့ပါတယ်ဒီကြေညာချက်အပေါ်သောရရှင်တွေဘလို့ထင်မြင်ယူဆကြပါသလဲဒီလိုအမေရိကန်အောက်လွှတ်တော်ရဲ့သတ်မှတ်ကြေညာချက်နောက်ဆက်တွဲဘလို့အရေးယူမှုတွေဖြစ်လာနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ခြင်းပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0239382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
ဒီအမေရိကန်အတန်ရတဲ့လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9နာရီတိုင်းလေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ Christmas ရာသီရောက်တိုင်းထုတ်လွှင့်ပေးနေကြသချင်းလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးကြပါရစေ။အခုလိုဆောင်းနေနေဝဲတဲ့ Christmas ရာသီရောက်တိုင်းဒီရသည့်အတွက်ခန်းစားရေးဖွဲ့ထားတဲ့တဲ့ချင်းတွေ Christmas သချင်းတွေနဲ့တင်ဆက်ပေးနေကြမှုဒီကနေ့တော့ Mahalia Jackson တီဆိုထားတဲ့ Old Little Town of Bethlehem ဆိုတဲ့တဲ့ချင်းကိုထုတ်လွှင့်ပေးလိုက်ပါရစေ။နားဆင်ပါရှင်။
Oh, little town of Bethlehem, how still we see the light above the deep. The silent stars go by, yet in the dark street shineth the everlasting and get
the road above. One motor to leave the angels keep. They'll watch a wandering love. Oh, morning stars together proclaim the holy birth and praise things to
မရခုထုတ်လွှင့်ပေးလိုက်တဲ့တည်တခြင်းလက်ဆောင်ကိုတောတာရှင်တွေနဲ့ချိုက်ကြလိုက်မယ်လို့မျှော်လင့်ပါတယ်ရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့ This Season PP ချင်းမှာပဲ VOA ရဲ့ TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7ဂျူရူကနေတည်းကဖန်ယူကြည့်ရှုနိုင်ပါတယ်။ဒါဒီမကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြင်းကြီး VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနာဆင်နိုင်ပါတယ်။ခုတော့ကြာရှိနေတဲ့အချိန်တွင်တည်အချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအလိမ်ညာတွေပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားဝေမျှလိုက်ပါတယ်။ Republican အမတ်တွေဟာသမ္မတနဲ့သူ့ကိုထောက်ခံနေသူတွေလုပ်နေတဲ့အမှားတွေကိုထောက်ပြဖို့အတွက်တိတ်ကြောက်နေကြတယ်လို့လည်းသူကဆွဆွဲပါတယ်။အခုလိုပြောကြားခဲ့တာနဲ့ပတ်သက်လို့ဒီကိုမီနဲ့သူ့ရဲ့အဂတိလိုက်စားမှုတွေကို Republican အမတ်တွေထုတ်ဖော်ပြောတင်တယ်လို့အင်ပြူတော်ပြန်ကြားရေးတာဝန်ခံ Sarah Sanders က Twitter ပေါ်ကနေတုံ့ပြန်ခဲ့ပါတယ်။ Russia နဲ့အဆက်အသွယ်ရှိခဲ့တာတွေနဲ့ပတ်သက်လို့ American ပြည်ထောင်စုစုံစမ်းရေးဘူရို FBI ကိုလိမ်ညာပြောဆိုခဲ့မှုအတွက်အမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်း Michael Flynn ကိုဒီကနေ့စီရင်ချက်ချမှတ်မှာဖြစ်ပါတယ်။ထောင်ဒဏ်အပြစ်ပေးတဲ့မတင်တရားသူကြီး Emmett Sullivan အပေါ်မူတည်နေပေမဲ့အစိုးရရှေ့နေတွင်လည်းအပြစ်အဝပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်ထောင်ဒဏ်အပြစ်မပေးဖို့ Russia အရေးစုံစမ်းနေတဲ့ဒီ Robert Mueller ကတိုက်တွန်းထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်မှုဟာအရင်သိထားတာထက်ကိုအများကြီးပိုပြီးကြီးမားကျယ်ပြန့်တယ်လို့အဖွဲ့နှစ်ခုကလေ့လာတဲ့အစိုးရခန်းစာတွေကမေးမောင်းထိုးပြခဲ့ပါတယ်။ရုရှားကလိုလားတဲ့သမ္မတလောင်းအနိုင်ရအောင်လို့အဓိကလူမှုကွန်ရက်အားလုံးကိုအသုံးချပြီးတော့အချက်အလက်အမှားတွေမဲဆန္ဒရှင်တွေစီရအောင်လုပ်ခဲ့တဲ့ဆိုတော့အစိုးရခန်းစာပါဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ရုရှားသမ္မတရုံးပြောခွင့်ရကတုံ့ပြန်ပယ်ချခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားပဲပြန်လည်လက်ခံဖို့နဲ့လူ့အခွင့်အရေးချိုးဖောက်ထားသူတွေကိုအရေးယူနိုင်ဖို့အတွက်ရည်ရွယ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဆုံးဖြတ်နိုင်ဖို့ကြိုးစားနေပါတယ်။ရိုဟင်ဂျာတွေကိုအချိန်စရာတိတိကျကျသတ်မှတ်ပြီးတော့ပြန်လည်လက်ခံဖို့ရည်ရွယ်ပြီးဗြိတိန်ကဆုံးဖြတ်ချက်မူကြမ်းကိုရေးဆွဲတင်ပြထားတာဖြစ်ပါတယ်။အင်္ဂလန်ကကမ္ဘာကျော်ပေါ်လုံးအသင်း Manchester United ကဒီကလပ်အသင်းနီးပြ Jose Mourinho ကိုယာတုကနေဖယ်ရှားလိုက်ပါတယ်။ Manager Mourinho ကိုချက်ချင်းထုတ်လိုက်ပြီဆိုတာကို Manchester United ကဒီကနေ့ကြေညာချက်ထုတ်ပြန်အတည်ပြုတာပါ။ Mourinho နေရာမှာဘယ်သူနဲ့အစားထိုးမလဲဆိုတာသေချာမသိကြညာသေးခင်မှာ Man U အသင်းရဲ့ဒီအလဲတိုက်ဆက်မှုဟောင်း Michael Carrick ကယာယီနီးပြတာဝန်ယူမှာဖြစ်ပါတယ်ရှင်။
တဲ့င်းအချင်းချက်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Rodriguez ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 9339နဲ့လိုင်းလာမီတာ190 kHz 15905တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါတောသားရှင်များနဲ့ကမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပါ
This program has come to you from the Voice of America, Washington.
Thank you.